မြန်မာနိုင်ငံတွင်အစ္စလာမ်နဲ့ခရစ်ယာန်ဘာသာဝင်တွေအထူးသဖြင့်ဘာသာရေးအကျခွဲခြားဆက်ဆံခံရကြောင်းအမေရိကန်နိုင်ငံခြားရေးဌာနမှကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညှိနှိုင်းခါမှာတက်ရောက်သူကိုယ်စားလှယ်တွေကဆွေးနွေးခဲ့ကြပါတယ်။တိန်းနဲ့ချီထွက်ပြေးရတဲ့ရိုဟင်ဂျာပြည်ပခမငြိမ်းသေးတဲ့ကချင်ပြည်ရင်းကစစ်တွေဟာဘာသာရေးခွဲခြားမှုတွေကိုအခြေတည်ဖြစ်လာတာလို့လည်းပြောဆိုပါတယ်။ရိုဟင်ဂျာကိုယ်စားလှယ်အဖြစ်ဖိတ်ကြားခံရတဲ့2010ရွေးကောက်ပွဲအနေအရပူတီတောင်မြို့နယ်ကိုစားပြူလွတ်တော်အမတ်ဟောင်းဦးရွှေမောင်ကိုမတ်တင်ထိုက်ကဆက်သွယ်မေးမြန်းထားပါတယ်။အမေရိကန်နိုင်ငံခြားရေးဌာနဆွေးနွေးပွဲမှာမြန်မာပြည်ကကိုယ်စားလှယ်ဆွေးနွေးနေကြတဲ့အခြေအနေကိုလွှတ်တော်အမတ်ဟောင်းဦးရွှေမောင်ကအခုလို့စပြောပါရယ
်ကျွန်တော်တို့အဓိကဆွေးနွေးတာကတော့ဗောလေမြန်မာပြည်မှာဒီဘာသာရေးလွတ်လပ်မှုကမရှိဘူးပြီးရင်အထူးသဖြင့်ကဒီ2015ရွေးကောက်ပွဲနောက်ပိုင်းဒီဘာသာရေးလွတ်လပ်မှုကအဆိုးဝါးဆုံးအခြေအနေကိုရောက်နေပဲအဲ့ဒီမှာအထူးသဖြင့်ခံနေရတာကတော့နံပါတ်1နော်ဒီအစ္စလာမ်ဘာသာဝင်ဖြစ်တဲ့ရိုဟင်ဂျာတိုင်းရင်းသားတွေနံပါတ်2ခရီးရန်ဘာသာဝင်ဖြစ်တဲ့ကချင်တိုင်းရင်းသားတွေကအဲသူတို့တော်တော်လေးကိုဖိနှိပ်ခံရတယ်အဓိကဖိနှိပ်ခံရတဲ့အကြောင်းရင်းကဒီဟောပေါ်တော့သူတို့ဘာသာရေးကြောင့်ဖြစ်နေပဲဆိုတော့အဲ့ဒီဟာလေးတွေပဲကျွန်တော်တို့အဓိကဒီဆွေးနွေးတိုင်းပဲညှိနှိုင်းကြတာပါ
တိတ်နဲ့ချီတဲ့ရိုဟင်ဂျာတွေဒုက္ခသည်တွေထွက်ပြေးရတဲ့ပြဿနာရဲ့အရင်းခံကဒါမြန်မာနိုင်ငံရဲ့ဘာသာရေးခွဲခြားဆက်ဆံမှုကြောင့်လို့ဆရာတို့ကဒီလိုများဟိုဆိုလိုပါသလားရှင်
စကားတခွန်းနဲ့ပြောရင်အဲ့လိုသုံးသက်တယ်ပြီးတော့ကျွန်တော်သုံးသက်ချက်ကလည်းဟောပေါ့နော်အမေရိကန်နိုင်ငံရဲ့ဝင်ကြီးဌာနရဲ့သုံးသက်ချက်နဲ့လည်းသွားတူနေတယ်အဓိကဖြစ်ရတဲ့အကြောင်းရင်းကိုကျွန်တော်တို့ရှာကြည့်လို့ရှိရင်ဖြစ်စဉ်ဖြစ်တဲ့တော့အများကြီးရှိတာပဲလေအဲ့ဒီမှာတကယ် key point ကဘာလဲဆိုတော့ဒီဘာသာရေးကြောင့်ပဲဘာသာရေးကြခွဲခြားဆက်ဆံခံရတယ်ဘာသာရေးဒီနှိမ့်ကွမှုတွေခံရတယ်အဲ့ဒါရဲ့အကျိုးဆက်ဟောနော်အနေနဲ့ပေါ့လေနောက်ဆုံးဒီလူတပန်းနေပါဒီဒုက္ခတွေဘဝကိုရောက်သွားလာကချင်ပြည်နယ်မှာဖြစ်နေတဲ့ဟာတွေကလည်းအားလုံးရဲ့ဇညစ်ကိုကြည့်လို့ရှိရင်တော့လေကျွန်တော်တို့ဒီလိုဟောပေါ့နော်ဒီဘာသာရေးကြောင့်ဆိုတာလည်းကျွန်တော်တို့ကတော့လေ့လာတွေ့ရှိရပါတယ
်ကချင်ကိုစလဲတွေဘက်ကရောဒါကချင်ပြည်တွင်းစစ်ဟာဒါဘာသာရေးအရာခွဲခြားဆက်ဆံမှုလို့ဘယ်သူတို့ကသုံးသပ်ကြပါလားသူတို့ဘက်ကဘာတွေများတင်ပြပါလဲဆရာဘာတွေကြပါလဲရှင်
အဲကျွန်တော်ဟောပေါ့နိုင်ငံရေးဝန်ကြီးဌာနဒီအစည်းအဝေးအတွင်းမှာတော့ဟိုဒီဆွေးနွေးမှုလေးတွေမှာတော့မကြားမိဘူးပေါ့နော်ဒါပေမဲ့အဲ့ဒီဒီအဓိကဒီ main အစည်းအဝေးနဲ့အပြိုင်ကျွန်တော်တို့ Washington DC မှာဒီ site event ပေါ့နော် site event တွေကလည်းကျွန်တော်တို့အများကြီးဟိုခု90ကနေ100ကျားလောက်မှရှိမယ်လုပ်နေကြတယ်အဲ့ဒီ site event မှာမင်းရတစ်ခုမှလည်းကချင်တိုင်းရင်းသားခေါင်းဆောင်တို့ကလည်းအခုနကတော့ဒီကချင်ပြည်နယ်မှာဖြစ်တဲ့ဖြစ်စဉ်တွေဆရာမနှုတ်အသက်ခံရတဲ့ဟာတွေဟိုတော့ဟောပေါ့လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေအားလုံးကလည်းဒီသူတို့ရဲ့ဘာသာရေးနဲ့ဆက်နွယ်နေတယ်လို့အဲ့လိုသုံးသပ်တင်ပြကြတာရှိပါတယ
်ဆိုတော့အခုအရတားအစိုးရလက်ထက်ပေါ့နော်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာဒီကွဲပြားမှုဒီခွဲခြားမှုကိုကင်တွယ်လူစိတ်ပေါ့နော်ကင်တွယ်လူစိတ်ရှိပါသလားကင်ရောကင်တွယ်ဖြည့်ရှင်းနေပါသလားဆရာတို့ဘလို့မြင်ပါလဲရှင
်ဒီလွတ်လပ်မှုရှိတယ်ဆိုတာကိုဒီလက်တွဲအနေနဲ့လောက်တာပါပဲရှိတယ်ဆိုတော့ဆူတောင်းပဲလောက်တာပဲရှိဆူတောင်းယုံနေတော့ကျွန်တော်ထင်တယ်ဘာသာရေးလွတ်လပ်မှုကိုအကောင့်တွေမပေါ်နိုင်ဘူးဒါဆူတောင်းတာဆိုတာခဏနာရီတနာရီနှစ်နာရီတစ်ရက်နှစ်ရက်ဒီလောက်ပဲဆိုတော့တကယ်လက်တွဲမှာဘာသာရေးလွတ်လပ်မှုကိုပေးသလားဒန်းတို့ခွင့်ရပေးသလားလူတွေရဲ့လူနည်းစုဒီဘာသာဝင်တွေကိုတကယ်ပဲကျွန်တော်တို့ဥပဒေနဲ့အကာအကွယ်ပေးသလားဖွဲ့စည်းပုံမှာတော့ရှိတာကျွန်တော်လည်းသိပါတယ်မှန်တယ်ဥပဒေလည်းရှိတယ်ဒါပေမဲ့ခက်တာကကျွန်တော်တို့မှာတရားဥပဒေစိုးမိုးရေးမရှိဘူးနော် rule of law မရှိဘူးဆိုဖွဲ့စည်းပုံထဲမှာရှိတယ်ဥပဒေထဲမှာရှိယူနေကျွန်တော်တို့ကမပြီးဘူးလက်တွဲမှာအကောင့်တွေပေါ်ရမှာဒီလက်ရှိနိုင်ငံတော်အစိုးရရဲ့တာဝန်ဖြစ်တယ်
လွတ်တော်အမဟောင်းဦးရွှေမောင်ဟာဆိုရင်ပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုစားပြုတ်ပြီးတော့2010ပြည်နယ်မှာရှေခိုင်ပြည်နယ်ရင်းကမွတ်စလင်အများစုနေထိုင်ရာဘူးတီတောင်မြို့နယ်မှာရွေးကောက်ပွဲအနိုင်ရခဲ့သူဖြစ်ပါရဲ့ရှင်